ငြင်းချမ်းရေးတည်ငြိမ်ရေးနဲ့လူမောင်ခိုးကူးမှုထိန်းချုပ်ဖို့ကိစ္စတွေအပါအဝင်မြန်မာနိုင်ငံအချက်အသေးကိုတဆိုင်မတ်မတ်ဖြည့်ရှင်းမဲ့အကြောင်းအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌမလေးရှားနိုင်ငံကဒီကနေ့ပဲပြောပါရယ်မြန်မာနိုင်ငံကလူမောင်ခိုးမှုအွန်လိုင်းလိမ်လည်မှုစိုက်ဘာရာဇဝတ်မှုမျိုးရစေးပြဿနာတွေနဲ့ပတ်သက်လို့နိုင်ငံတကာကစိုးရိမ်ပူပန်လာကြသလိုမလေးရှားအပါအဝင်အိမ်နီးချင်းနိုင်ငံတွေအတွက်လည်းကြီးမားတဲ့စိန်ခေါ်မှုတွေဖြစ်လာနေတယ်လို့နိုင်ငံသားရေးဝန်ကြီးမိုဟာမက်ဟာဆန်ကိုကိုကာပြည်မလေးရှားနိုင်ငံသတင်းတွေမှာဖော်ပြခဲ့ကြပါရယ်မြန်မာနိုင်ငံနေဆက်ဒေသတွေမှာအခြေစိုက်ထားတဲ့အွန်လိုင်းငွေလိမ်ကိန်းတွေလက်ထက်ရောက်နေတယ်လို့ယုံကြည်ထားတဲ့မလေးရှားနိုင်ငံသား22ယောက်ပြန်ပြီးလွတ်မြောက်ရေးထိုင်းနိုင်ငံနဲ့အနီးကပ်လက်တွဲကြိုးပမ်းနေတယ်လို့လည်းသူကပြောပါတယ်ပြီးခဲ့တဲ့လတဲ့မလေးရှားနိုင်ငံလန်ကာဝီအပန်းပြေကျွန်းမှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာလည်းမြမအရေးကိုအာယုံဆိုင်ဆွေးနွေးခဲ့ကြပြီးပဋိပက္ခတွေရကြဖို့သက်ဆိုင်သူအားလုံးကိုတိုက်တွန်းခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်